ဖေဖော်ဝါရီလ၃ရက်အာနာသိမ်းခဲ့တဲ့နောက်ပိုင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးစားနပ်ရိတ်ခပြက်လက်မှုဒဏ်ခံနေရတဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးခွင့်ပြုဖို့မြန်မာစစ်ကောင်ဆောင်တွေကိုပုံရဟန်းမင်းကြီးဖရန့်စစ်ကတနင်္ဂနွေနေ့ကမေတ္တာရက်ခံလိုက်ပါတယ်။ ဒါပြင်ဘေကင်းယာနေရာအဖြစ်သတ်မှတ်ထားတဲ့ဘာသာရေးအဆောက်အအုံတွေကိုတိုက်ခိုက်တာတွေမလုပ်ဘဲလေးစားမှုရှိဖို့ပုံရဟန်းမင်းကြီးကတိုက်တွန်းခဲ့ပါတယ်။စိန့်ပီတာယဉ်ပြင်မှာရှိတဲ့ဝတ်ပြုဆုတောင်းလာသူတွေကိုတနင်္ဂနွေနေ့ကပုံရဟန်းမင်းကြီးဖရန့်စစ်ကကောင်းချီးပေးရမှာမြန်မာနိုင်ငံကကက်သလစ်ဂိုင်းချုပ်ဖုန်းတော်ကြီးတွေနဲ့တသားတည်းရှိနေကြောင်းအခုလိုမိန့်ကြားခဲ့ပါတယ်။
ဒီကနေ့သတင်းဘက်ကကဘာကိုမေတ္တာရက်ခံခဲ့တဲ့မြန်မာကိုင်းအုပ်ဖုန်းတော်ကြီးတွေရဲ့အတန်ကိုကျွန်ုပ်ထပ်မံပြောကြားပါမယ်။လူပေါင်းထောင်နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးငတ်မို့ခေါင်းပါမှုကြောင့်တေဆုံးကြရတဲ့စိတ်နှလုံးကြေကွဲဖွယ်ဖြစ်တွေကိုကဘာကအာယုံဆိုင်လာဖို့သူတို့ကမေတ္တာရက်ခံပြောကြားထားတာပါလို့ပုံရဟန်းမင်းကြီးကမိန့်ကြားသွားတာပါ။ မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့လေပုံရဟန်းမင်းကြီးကမြန်မာစစ်ကောင်းဆောင်တွေကိုကြိမ်ဖန်များစွာမေတ္တာရက်ခံထားပြီးဖြစ်ပါတယ်။ပုံရဟန်းမင်းကြီးဖရန့်စစ်ထောက်ခံတဲ့မြန်မာဂိုင်းအုပ်ဖုန်းတော်ကြီးတွေရဲ့စစ်ကောင်စီကိုမေတ္တာရက်ခံပန်ကြားတဲ့စာမှာတော့အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေခွင့်ပြုဖို့ခရစ်ယာန်ဖျားရ အနေနဲ့ရိုသေလေးစားဖို့စတဲ့အချက်တွေပါဝင်ပါတယ်။